မဆုမပါရှင်အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့နှစ်တရားပြည့်အထိမ်းအမှတ်မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့ဒီကနေ့ဆွေးနွေးကြတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးဖြစ်စဉ်တွေအကြောင်းစကားဝိုင်းကိုပြောပြပေးပါမယ်ဟုတ်ပါတယ်2020ပြည့်နှစ်ဒီလဩဂုတ်လဟာအမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကို19ချိန်ကျော်ပြင်ဆင်ပြီးအမျိုးသမီးတွေမဲပေးပိုင်ခွင့်ကိုခွင့်ပြုပေးခဲ့တဲ့1920ပြည့်နှစ်ကနေစလို့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နှစ်100ပြည့်အထိမ်းအမှတ်ဒီကနေ့ဩဂုတ်လ14ရက်နေ့မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးများအခွင့်အရေးများတဲ့နိုင်ငံရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကျင်းပခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရရှိရေးတောက်ဆိုတိုက်ပွဲဝင်ခဲ့ကြရသလိုမြန်မာနိုင်ငံတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးအခမ်းအနားမှာပါဝင်ခွင့်ရရေးကလည်းအခုအချိန်ထိစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအဓိကဆွေးနွေးဖြစ်ခဲ့ပါတယ်လို့ဒီစကားဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ Triangle Woman အဖွဲ့တည်ထောင်သူမက်ခင်လေးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဟို19 Amendment ပေါ့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဒီကျင်းစင်တဲ့19ချိန်မှောင်ကျင်းစင်မှု1တရာပြည့်ပေါ့နော်ကျမတို့ကချိန်ခေါ်ချက်တွေမှာမတူဘူးပေါ့နော်ဟိုနိုင်ငံရေးမှာပါဝင်ဖို့ကွင်းရဖို့အတွက်ကိုခေတ်စနစ်အရအခုကအရင်အထက်တော့ကျမတို့အများကြီးပါဝင်ကွင်းရတယ်ဒါပေမဲ့ဒါမျိုးသမီးတွေရဲ့တောင်းဆိုမှုတွေပြောင်းလဲလာတဲ့အခြေအနေကမဖြစ်မနေပေါ့နော်မတက်မတာနဲ့ပေးလိုက်ရတဲ့အနေအထားမျိုးမဟုတ်ပဲတကယ်အဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်မျိုးသမီးတွေရဲ့ဆွေးနွေးချက်အယူအဆစိတ်ကူးတွေကိုတကယ်ထည့်သွင်းအသုံးပြုတဲ့ဖြစ်စဉ်ဖြစ်ဖို့တော့အများကြီးစူးစမ်းအောင်မယ်ဆိုတာကိုတော့ကျမတို့ခြုံပြီးတော့ဆွေးနွေးဖြစ်ပါတယ်
နိုင်ငံရေးဖြစ်စဉ်တွေနိုင်ငံရဲ့အကြောင်းလဲဖော်ဆောင်မှုတွေနဲ့အရေးကြီးတဲ့အခမ်းအနားတွေမှာတိုင်းရင်းဒေသကအမျိုးသမီးတွေပူးပေါင်းပါဝင်ဝင်ရရေးကအရေးကြီးတဲ့အကြောင်းသကဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးလည်းဖြစ်တဲ့ကချင်ပြည်နယ်အမျိုးသမီးများကိုရက်ကဒေါ်နန်ပူကလည်း VOE ကိုပြောပါတယ
်အိုင်းနာဒေသမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်နဲ့မဲပေးတာနဲ့ပတ်သက်တာကြီးပြီးတော့ ਨੇ ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးတာတွေကိုကျွန်တော်ဆွေးနွေးခဲ့တာအမျိုးသမီးဆိုတဲ့အခါမှာအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်ခွင့်ဆိုတဲ့နေရာမှာတွတ်တော်တဲ့မှာအမျိုးသမီးတွေနည်းနည်းပါဝင်မှသာလေနိုင်ငံမှာရှိတဲ့အမျိုးသမီးတွေအရေးကိစ္စကိုအဲ့ဒီအမျိုးသမီးတွေကလုံဆောင်လာမယ်ဆိုတာရဲ့ပြီးတော့အမျိုးသမီးတွေကမဲပေးဖို့ရအတွက်ဒီမဲပေးဖို့ရအတွက်မဲပေးရင်ဆက်ရှိဖို့ရအတွက်ဆိုရက်ဒီအမျိုးသမီးပါဝင်မှုကြီးများလာမယ်အမျိုးသမီးတွေရဲ့အရေးကိစ္စတွေလည်းပုံတော့လုံဆောင်ပေးနိုင်မှုရှိလာမယ
်နိုင်ငံရဲ့စနစ်မူဝါဒတွေကိုဖော်ဆောင်ဥဆောင်ပေးမယ်အုပ်ချုပ်မှုစနစ်အပြောင်းအလဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေဒီမှာမကမတန်ဆွမ်းတွေအပါအဝင်အားလုံးတန်းတူပူးပေါင်းပါဝင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်ကြတဲ့အစီအမံတွေဆောင်ရွက်ပေးပါလို့ဥဆောင်ဆွေးနွေးသူတဦးဖြစ်တဲ့ရောင်ကြီးတစ်အဖွဲ့တည်ထောင်သူမက်ခင်လာကသကဝိုင်းမှာအခုလိုဆွေးနွေးပါတယ်အဓ
ိကပထမဆုံးဒီရွေးကောက်ပွဲမှာအမျိုးသမီးတွေမဲပေးဖို့ဆိုလို့ရှိရင်ပထမဆုံးအဆင့်ကမဲဆေးမှာပါဖို့ပါမယ်။ဒီရွေးကောက်ပွဲကိုကျွန်တော်တိုင်းကသတ်မှတ်တဲ့အခါမှာအလုံးပါဝင်ဆိုတာနဲ့ကျွန်တော်တို့အချက်တစ်ချက်ဖြစ်တယ်။ဆိုတော့ဒီအချက်တစ်ချက်မှာအခုဆိုကိုကျွန်တော်တို့မတန်ဆွမ်းတဲ့လူတွေကိုယ်စားလုံးဝင်ပြန်ရတာကအများအကောက်တဲ့အခါမဲပေးခွင့်မဆုံးချောင်းအောင်သူတို့ပဲညာအောင်မဲယုံလို့မနေ။ဟိုကိုဗစ်နဲ့ဆိုကျွန်တော်တို့တော်တော်အများကြီးစီစဉ်ပေးစီရတော့ဆိုအဲ့ဟာအရင်အရေးကြီးပါတယ်။ကျွန်တော်တို့က all inclusive လို့ခေါ်တဲ့ဒီတိုင်းပါဝင်မှုဆိုတဲ့စံသတ်မှတ်ချက်ကတော့နိုင်ငံတော်ကဘလောက်ထိလုပ်ပေးမလဲဒီတိုင်းသားဒေသလူတွေစကားဘာသာစကားလည်းနှမ်းမိအောင်ဒီဟာလည်းနော်ဒီမဲပေးခွင့်မဆုံးချောင်းဘယ်လိုလုပ်မလဲဆိုတဲ့အစီအမံတွေကအရင်အရေးကြီးပါတယ်။
အမျိုးသမီးတွေကိုမဲပေးပိုင်ခွင့်ခွင့်ပြုပေးခဲ့တဲ့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်စကားဝိုင်းမှာအထူးသဖြင့်အမေရိကန်အမျိုးသမီးတွေတန်းတူညီမျှမဲပေးပိုင်ခွင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုပ်တာဝန်ရှိတဲ့သူတွေဘက်ကလည်းမိတ်ဆက်ပါဝင်ဆွေးနွေးခဲ့ပါတယ်အမျိုးသမီးရှေ့ဆောင်ရဝင်းဦးဆောင်သူမလွေးအင်းအောင်ကစီစဉ်တင်ဆက်ပေးခဲ့တဲ့ဒီအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကိုတော့ရန်ကုန်အမေရိကန်စင်တာနဲ့ Jefferson Center မန္တလေးတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ page ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမ